AWR ညောင်လင်းချင်းတန်လွင့်စီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဒီဇင်ဘာလ15ရက်မြန်မာတက္ကီ1383ခုနှစ်နော်ဒေါ်လာဆန်12ရက်ဗုဒ္ဓဦးနေ့ညောင်လင်းချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါရရှင်
AWR မျော်လင့်ခြင်းအတံရေဒီယိုမြန်မာပိုင်းအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီခွဲအထိ25မီတာ kHz 116233ညာမှနေ့စဉ်အတံလွှင့်ပေးနေပါတယ်ခင်ဗျာ
တောတာရှင်များရှင်ဒီကနေ့ဗုဒ္ဓဦးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကရှေးဘိုးဘေးများအစီအစဉ်ကလေးများတွေChristmas ချင်ခါနားဆင်စရာပုံပြင်အစီအစဉ်ပြိုရွယ်မောင်မယ်တိကောင်းပွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတန်များဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချင်းမြစ်တာကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝေနာလေးဆွေငါရဲ့ဂျီနူးစွာတဲ့ချင်းတလေးများကြချိန်မှာတင်တတာနောက်ဆုံးရည်ကြည့်တဲ့တရင်ကောင်းတွေပါတယ်နာဆွေငါမျက်နှာစံပါခွဲချိန်
တော်တရှင်များရှင်ရှေးဘိုးဘေးများထံမှသင်ကန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင
်။ညှို
င်းချင်းတမ်းမြမအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တော်တာရှင်များမင်္ဂလာပါနော်တော်တာရှင်တို့ရေဒီကနေ့ရှေးပိုးပြတို့ပေးသောသင်ခန်းစာအစီအစဉ်မှာကာအိနာအကြောင်းကိုနာတော်တာဆင်ရင်သင်ခန်းစာယူမှသားကြပါစို့ရှေးဥစွာနှုတ်ကပတ်တော်ကဘယ်လိုဖော်ပြထားသလဲဆိုရင်ကာအိနာသည်လည်းမြို့ကိုတည်၍မိမိသား၏အမည်အလိုက်ထိုမြို့ကိုအေးနောက်မြို့ဟုသမုတ်လေဤဆိုပြီးဖော်ပြထားပါတယ်လူတွေအတော်များများကကာအိနာရဲ့ဇနီးဟာဘယ်သူလဲဆိုတာမေးမြန်းတတ်ကြပါတယ်ရိုးစင်းပြီးကြိုးကြောင်စီလျော်မှုရှိတဲ့အဖေကတော့သူ့ဇနီးဟာအာဒံအမျိုးအနွယ်မှဆင်းသက်လာခြင်းဖြစ်ပါတယ်ဒီလိုပြောဆိုနိုင်ခြင်းမှလည်းတမန်ကျမ်းစာရဲ့ဖော်ပြချက်ဖြစ်တဲ့ကဗာဦးကျမ်းခန်းကြီး၅အငယ်၄မှာရှေသကိုဖွားမြင်သောနောက်အာဒံသည်အနှစ်ရှိရာအသက်ရှင်၍သားသမီးများကိုမြင်လေ၏ဆိုတဲ့အချက်ကြောင့်ကာအိနာအာဘေလနှင့်ရှေသတို့အပြင်အာဒံအနေနဲ့တခြားသားသမီးပေါင်းများစွာမွေးဖွားရရှိခဲ့ပါတယ်။အဲ့ဒီမျိုးဆက်တွေကနေမိမတဦးဦးကိုကာအိနာကဇနီးတဲ့အဖြစ်ယူထားခြင်းဖြစ်ပါတယ်။ဒါ့ပေမဲ့ကဗာဦးကျမ်းအခန်းကြီး၄မှာပါရှိတဲ့စိတ်ဝင်စားပွဲအသေးစိတ်အချက်အလက်တွေရာကဗာဦးကျမ်းခန်းကြီးလေးမှစတင်ပြီးလူတွေဟာတစ္ဆာရှိတဲ့ယုံကြည်သူတွေနဲ့ကောက်ချစ်တဲ့သူတွေဖြစ်နေအုပ်စုနှစ်စုကွဲသွားကြပါတယ်။အဲ့ဒီအုပ်စုကရှေသရဲ့မျိုးရိုးစဉ်ဆက်နဲ့ကာအိနာရဲ့မျိုးရိုးစဉ်ဆက်တို့ဖြစ်ပါတယ်။နှုတ်ကပတော်ဖော်ပြထားသလိုကာအိနာဟာမြေကြီးပေါ်မှာပြေးရသောသူအယက်ယက်လဲရသောသူဖြစ်ရမယ်လို့ဖျားသခင်မိန့်တော်မူတဲ့အတိုင်းဖြစ်ခဲ့တယ်။အဲ့ဒီအုပ်စုအဖွဲ့ကြီးတွေဟာတက်တန်းကြာရှည်စွာဆက်လက်တည်ရှိနေခဲ့ပြီးကာအိနာနဲ့အဖွဲ့အုပ်စုကြီးဟာလောကီရေးရာနဲ့ပတ်သက်တဲ့လောကမှာသူတို့ဟာဖျားသခင်ရဲ့လူတို့နဲ့ဗျာဒါတလန်တန်တလန်ဖြစ်ခဲ့ကြပါတယ်ဗျာဒိတ်ကျမ်းမှာဖော်ပြထားချက်အရကောင်းကင်မှာနန်းနဲ့သားမိုးတောက်ကျေဟာသူရဲ့ဖန်ဆင်းရှင်ကိုပုံကံကကောင်းကင်မှာရှိတဲ့ကောင်းကင်တမန်၃ပုံ၃ပုံတို့ကိုသူနဲ့အတူခေါ်ယူဆွဲချလာခဲ့တယ်။အဲ့ဒီကာလကစပြီးဒီကဘာဂျိုကြီးပေါ်မှာအုပ်စုနှစ်စုအဖြစ်အစဉ်အမြဲတည်ရှိလာခဲ့ပါတယ်။လော်ကီရေးရာနဲ့ပတ်သက်ပြီးလူတွေကြိုးပမ်းလုပ်နေကြလုပ်ငန်းတွေကတော့အဆောက်အဦဆောက်လုပ်တာတွေ၊ဖောက်ပြန်တဲ့ထိမ်းမြားလက်ထပ်မှုတွေ၊အောင်မြင်မှုတွေရရှိတဲ့လုပ်ငန်း၊တိတ်ကီတချက်မြတ်နိုးမှု၊သတ္တုတွေကိုကြွန့်ကြွန့်ကျင်ကျင်ပုံဖော်တဲ့ပဒဲပပဲလုပ်ငန်းတွေမောက်မာမှုတွေဖြစ်ကြပါလေ။တမာကျန်းစာတော်မြတ်ကိုရေးသားတဲ့သူကအဲ့ဒီအချက်အလက်တို့ကိုအသာပေးဖော်ပြရခြင်းမှာကာအိနာရဲ့နောင်လာနောက်သားတားစီမျိုးဆက်တို့ရဲ့အကြောင်းကိုအထူးအသိပေးလိုခြင်းကြောင့်ဖြစ်ပါတယ်။အဲ့ဒီလှုပ်ဆောင်မှုတွေဟာတိတ်မဆိုးလာဘူးလို့ထင်ရပေမဲ့ပစ္စည်းဥစ္စာပိုင်ဆိုင်ခြင်းကိုအဓိကထားတဲ့သဘောတရားနဲ့ပြောရွှင်မှုသာလေပဒါနကြတဲ့သဘောတရားတို့ဟာသူတို့အချိန်မှအသားကျနေပါပြီ။ဖျားသခင်မိန့်တော်မူတဲ့အတိုင်းလိုက်လျှောက်တဲ့သူတွေနဲ့မိမိတို့စိတ်ကြိုက်အတိုင်းနေထိုင်ကြတဲ့အုပ်စုဆိုပြီးအုပ်စုနှစ်စုတို့ဟာရှေးအခါကရှိတဲ့အတိုင်းအခုထက်တိုင်ဒီကဘာမှာဆက်လက်တည်ရှိနေစေပါ။အခုအချိန်မှာတော့လုံးလုံးစင်အုပ်စုနှစ်စုကွဲပြားခြားနားမှုဟာရှင်းရှင်းလင်းလင်းမရှိသေးပေမဲ့မကြတဲ့ကာလမှာတရားစစ်ဆေးချိန်မှာ क्वे ပြားခြားနားမှုဟာထင်ရှားလာပါလိမ့်မယ်သောတရှင်တို့ရေဖယားသခင်ရဲ့မိမာချက်တွေကိုလိုက်လျှောက်နေထိုင်ကြတဲ့သူတွေနဲ့မိမိတို့အလိုအတိုင်းစိတ်ကြိုက်အသက်ရှင်တဲ့လူတွေဆိုပြီးအုပ်စုကြီးနှစ်စုကမ္ဘာလောကမှာရှိနေကြပါတယ်ဖယားသခင်ဟာချစ်ချင်းမေတ္တာရှင်ဖြစ်တဲ့အတွက်ကျမတို့ရဲ့လွတ်လပ်တဲ့ဆန္ဒသဘောထားကိုလေးစားပြီးလွတ်လပ်စွာရွေးချယ်ခွင့်ပေးထားတယ်။ကျမတို့တဦးချင်းဟာလည်းပဲဘယ်အုပ်စုမှပါဝင်မလဲဆိုတော့ဆုံးဖြတ်ချက်မျိုးကိုဆုံးဖြတ်ကြရမှာပါ။ဒီနေ့ကျမတို့ရဲ့ရွေးချယ်မှုဟာမနေ့ဖြန်မှကျမတို့သားဘာရီဖြစ်လာမယ်ဆိုတော့အဆုံးဖြတ်ကိုပေးနိုင်ကြောင်းကိုသိရှိနားလည်ကြရပါမယ်။ဒီနေ့မှကာအိနာရဲ့ကွဲပြားသွားတဲ့မျိုးဆက်အဖွဲ့တွေနဲ့သူတို့ရဲ့နေထိုင်လောက်ကိုင်းအသက်ရှင်မှုကိုလေလာသိရှိရခြင်းဖြင့်ကျမတို့ဘဲအုပ်စုမှာပါဝင်နေထိုင်နိုင်မလဲဆိုတာရွေးချယ်တတ်ကြပါစေလို့ ရွေးချယ်တက်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်ရှင်။ဆုတောင်းကြပါစို့။ကောင်းကင်ဘုံ၌ရှိတော်မူသောဖခင်သခင်အုပ်စုကြီးနှစုထဲမှာဘယ်အစုမှပါဝင်တင့်တာကိုဆုံးဖြတ်တတ်သောအသိဉာဏ်ပညာကိုသားသမီးတို့အားပေးတော်မူပါမည်အကြောင်းယေရှုဖခင်၏နာမတော်မြတ်ကိုအမိပြု၍တောင်းလျှောက်ပါ၏ဖခင်ဆောင်တော်ဖခင်။အာမင်။
ယေရှုရှင်ရဲ့ကြောင့်ကိုလူတိုင်းသိစေရန်အတွက်ကျွန်ုပ်တို့အားလုံးရဲ့တော်မမဲဖြစ်ပါတယ်လောကကြီးရဲ့ရှိသမျှလူသားတိုင်းကိုခဲ့တင်တယ်ယေရှုရှင်ကိုအားလုံးသိစေပါလူသားတိုင်းခဲ့တင်ခြင်းကိုရရှိရန်အမြင်သာမျော်လင့်ခြင်းနဲ့ဆုတောင်းမယ်သာဝရသဟာလူတိုင်းရဲ့အတွက်ပါ။ ဟော၍ဟောပြောကြသို့ငယ်ချင်းရေ။ အိုမိတ်ဆွေသင်တယောက်ဖြင့်သာဝရအသက်ကိုယူမလာ။ သင်ရဲ့အနာကမိတ်ဆွေကိုလည်းရစေပါ။သက်ဆိုင်ရေကိုတယောက်ဖြင့်အပိုင်သာတော်လို့မကုန်နိုင်ဘူး။ပြန်လဲဝင်ငါကျေးဇူးပြုလိုက်အောင်။လူသားတိုင်းကတည်ခြင်းကိုရရှိရန်အမြဲသာမျှော်လင့်ခြင်းနဲ့ဆုတောင်းမယ်သာဝရသဟာလူတိုင်းရဲ့အတွက်ပါသွား၍ဟောပြောကြသောတငယ်ချင်းရေ
မောင်လေးညီမလေးတို့ရေဒီကနေ့လ ీల စေခြင်းတဘာဝတစ်ပင်တွေအကြောင်းပါကလေးတို့ကိုမမခိုင်ကကလေးတို့ဘူးသူဒရရရှိစေဖို့ထမ်းမင်အကြောင်းကိုပြောပြပေးမယ်နော
်ဟုတ်ကဲ့ပါမမခိုင
်ကလေးတို့ရေညီမအညာကြည်လက်ဒေသကိုအလှဆင်ပြီးအဖိုးတန်တဲ့တဘာဝတီးပင်တစ်မျိုးကထမ်းမင်ပဲဖြစ်တယ်ကွမမခိုင်တို့ညီမနိုင်ငံမှာထန်းတော်ပေါက်တဲ့ area ကဧကတသိန်းခွဲရှိတယ်ဒါနဲ့ကလေးတို့ရေထမ်းမင်မှာအဖိုးပင်နဲ့အမပင်ဆိုပြီးနှမျိုးနှစားရှိတယ်ကဲကလေးတို့ကိုမမခိုင်ကပြန်ပြီးမယ်နော်ထမ်းမင်မှာအမျိုးအစားဘယ်နှမျိုးရှိသလဲကွ
ထမ်းမင်မှာအဖိုးပင်နဲ့အမပင်ဆိုပြီးနှမျိုးနှစ်စားရှိပါတယ်မမခိုင
်အေးကွကလေးတို့ကမှတ်ဉာဏ်သိကောင်းတာပဲဟုတ်ပါပြီမမခိုင်ကထမ်းမင်အကြောင်းဆက်ပြောပြမယ်နော်ထမ်းမင်တပင်ဟာနှစ်တရာကျော်အသက်ရှိပြီးထမ်းမင်အသက်15နှစ်ရှိသွားရင်ထမ်းမင်ကနေထမ်းသီးထနှုတ်တွေကိုစားသုံးလို့ရတယ်ထမ်းရည်ကိုတော့ထမ်းမင်အဖိုးမှနှစ်ပင်စလုံးကနေရရှိနိုင်တယ်လေကစားမုံလတ်မှာထန်းတဲ့သမားတွေကမနေ့တစ်ကြိမ်ညနေတစ်ကြိမ်ထန်းရီခံပြီးထန်းရီကိုသိမ့်ယူကြတယ်
။ဒါနဲ့မမခိုင်ထန်းရီကထန်းရီနဲ့လှုပ်တာလားယေ
။ဟုတ်တယ်ကွ။ထန်းရီကနေထန်းရီပြုတ်လို့တလို့ကြကြားလေးပြုတ်လို့လို့ရတယ်။နောက်ပြီးထန်းမြစ်ကိုပြုတ်စားနိုင်တယ်လို့ဖုတ်စားလို့လည်းရတယ်။ကိုကြိုင်းနေတဲ့တလို့အမျိုးမျိုးပြုတ်လို့စားလို့ရပါတယ်ကွ
။သမီးကတော့ထန်းမြစ်ပြုတ်စားတာကိုကြိုက်ပါတယ်မမခိုင
်။ဟုတ်လား။သမီးနဲ့မမခိုင်ကအကြိုက်တူတာပဲ။မမခိုင်လဲထမ်းမြစ်အပြုတ်ကိုပဲကြိုက်တယ်။ဒါရီမကသေးဘူးကွ။ထမ်းသီးဆန်ကိုစားလို့ရတယ်လို့ထမ်းသီးခွန်ကိုမုတ်လို့စားလို့ရသေးတယ်။ထမ်းသီးခွန်နဲ့ပြုတ်လို့တဲ့မုတ်ဆိုတော့ထမ်းသီးမုတ်ပေါ့ကွ
။မမခိုင်ဒါကတော့ထမ်းသီးမုတ်ကိုတိုက်ကြတယ်။ဟုတ်တယ်မမခိုင်။အမီလဲထမ်းသီးမုတ်ကိုကြိုက်တယ်
။ကလေးတို့ရဲ့ထမ်းသီးမုတ်ကမြမရိုးရအစာတစ်ခုဆိုတော့ကလေးတို့မမခိုင်တို့နဲ့လူတိုင်းကကြိုက်နေတဲ့မုတ်ပါကွ။မမခိုင်ကကလေးတို့ကိုထန်းရွက်ရဲ့အသုံးဝင်ပုံအကြောင်းပြောပြပေးမယ်နော်ထန်းရွက်ကိုလူတွေနေဖို့နေအိမ်အမိုးကာအဖြစ်အသုံးပြုနိုင်တယ်လို့ထန်းလက်ကိုရက်လုပ်ပြီးလူအသုံးဆောင်ပစ္စည်းတွေဖြစ်တယ်တကောက်တောင် တကောက်ဖာတွေပြုတ်လုံလို့ရတယ်။အဲ့ဒါအပြင်ထန်လက်ကနေမြမယူရခလေးကစားစရာအယုတ်တွေကိုလည်းပြုတ်လုံကြသေးတယ်ကွ
။ဟုတ်တယ်မမခိုင်။ပကံကိုသမီသွားလဲ့တုန်းကအဲ့ဒီကစားစရာအယုတ်လေးတွေကိုဝယ်လာပါသေးတယ်မမခိုင်
။ဟုတ်တယ်ကွ။ထန်လက်ကနေပြုတ်လုံထားတဲ့ကစားစရာလေးတွေကိုခလေးတွေကကြိုက်နှစ်သက်ကြတယ်လို့မမခိုင်တို့လိုလူကြီးတွေကလည်းနှစ်သက်ကြတယ်လေ။ဘာကြောင့်လဲဆိုတော့ရှေးယူမပြတ်တဲ့မြမမှုလက်ရတစ်ခုမှုပေါ့ကွ။ကလေးတို့ရေထန်းမင်ကနေထန်းသီးထန်းလက်ထန်းမြင့်ထန်းရည်တွေကိုအသုံးပြုလို့ရရှိနိုင်တယ်လို့ထန်းမင်ရဲ့ပင်စီကိုအိမ်တိုင်းရေတွေလျှောက်ရေထန်းဖို့အိမ်ကျန်းခင်းနဲ့တရားအဖြစ်အမျိုးမျိုးအသုံးပြုလို့ရတယ်
ဒါဆိုမမခါထန်းမင်တပင်လုံးကအသုံးဝင်တာပေါ့နော
်ဟုတ်ပါတယ်ကွယ်လင်းလင်းပြောတယ်လို့ထန်းမင်တပင်လုံးကလူသားတို့အတွက်လွန်စွာမှအသုံးဝင်တဲ့အကျိုးပြုအပင်တစ်မျိုးဖြစ်ပါတယ်ကွယ်ကလေးတို့အနေနဲ့လေမမခိုင်အခုပြောပြခဲ့တယ်ထန်းမင်ရဲ့အသုံးဝင်ပုံနဲ့အကျိုးပြုပုံတွေကိုမှတ်သားထားကြရမယ်နော်။နောက်ပြီးကိုတိထားတဲ့ဘူတုတ္တရတွေကိုသူတစ်ပါးစီဝေမြပြောပြပေးကြပါကွယ်
။ဟုတ်ကဲ့ပါမမခိုင်။ဒါရသမီးတို့မှတ်သားပြီးတငယ်ချင်းတွေကိုပြန်ပြောပြပါမယ်
။အေးကွယ်ကလေးတို့ဟာငယ်ရွယ်ပြီမယ်။အသိဉာဏ်ပညာလေးတွေကျွယ်ဝပြည့်စုံတာမို့မမခိုင်အနေနဲ့ဝမ်းသာပီတိဖြစ်မိပါတယ်။အလိမ်မာစာမရှိဆိုတဲ့သကပုံအတိုင်းကလေးတို့အနေနဲ့စာပေဘူတုတ္တရတွေကိုရှာဖွေပြီးလိမ္မာရင်ကျေးတဲ့တာကောင်းရတနာလေးတွေဖြစ်နိုင်ကြပါစေလို့မမခိုင်ကဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကွယ်တ
ောတာရှင်များရှင်2012ခုနှစ်ဧပြီလထုတ်အောင်ပင်လယ်လူမှုဝန်ကျင်မဂ္ဂဇင်းမှာစာရေးသူဒီဇင်ဘာမုံရေးသားထားတဲ့မြန်မာနိုင်ငံမှာထမ်းပရိသာပင်အကြောင်းကိုကျမတို့မျှော်လင့်ခြင်းအတန်မှာကောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
အတန်မှာအတန်လွတ်နေပါရဲ့ရှင်ဒီကနေ့မှာပျော်ရွယ်မောင်မယ်တိကောင်းဖွယ်အစီအစဉ်မှာလူငယ်မောင်မယ်တို့အတွက်သီမတ်ဖွယ်ရာတွေကိုတင်ပြပေးတဲ့အချိန်ရောက်ရှိလွတ်လာပါပြီရှင
်ပျော်ရွယ်မောင်မယ်တိကောင်းဖွယ်တိကောင်းဖွယ်တိကောင်းဖွယ်တိကောင်းဖွယ်တိကောင်းဖွယ်
င်းချင်းအသံမြန်မာအစီအစဉ်ကိုနာတော်တာဆင်နေကြတဲ့လူငယ်မောင်မယ်များမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေ။လူငယ်မောင်မယ်တို့ရေဒီနေ့ပြိုးရွှဲမောင်မယ်တိကောင်းဖွဲ့အစီအစဉ်မှာအလုတ်လုတ်ချင်းဤဂုံကျက်တည်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပြောပြပေးမှာဖြစ်ပါတယ်။လူငယ်မောင်မယ်တို့ရေလူဟာနားထောင်ခြင်းမရှိတဲ့အတွက်ကြောင့်လောကကြီးထဲမှာပင်ပင်ပန်းပန်းအလုတ်လုတ်ကင်ကြရတယ်။အလုတ်လုတ်ချင်းဖြင့်စာရန်ရဲ့စုံစမ်းနောက်ဆက်ခြင်းတွေကိုအထမမြောက်နိုင်အောင်ပြုလုပ်နိုင်ပြီးမကောင်းမှုကိုတားဆီးနိုင်ပါတယ်။စိတ်ပူပန်မှုတွေ၊မောပန်းတာတွေ၊နာကျင်တာတွေပင်ပင်ပန်းပန်းလှုပ်ဆောင်ရခြင်းဟာပျော်ရွှင်ခြင်းနဲ့ကြီးပွားခြင်းရဲ့မူလအစဖြစ်ပါတယ်။စုံစမ်းနောက်ဆက်ခြင်းမှအကာအကွယ်ဖြစ်တယ်။အလုတ်ရဲ့ပဲ့ပြင်ခြင်းဟာကိုယ်အလိုကိုလိုက်စားတတ်တာကိုတားဆီးပြီးကြိုးစားခြင်းစင်ကြယ်ခြင်းနဲ့ခိုင်ခန့်ခြင်းကိုအားပေးတယ်။လူငယ်မောင်မယ်တို့အလုတ်လုတ်ကင်ခြင်းဖြင့်အပြစ်လုတ်ခြင်းမှပြန်လည်လာအောင်ဖျားရှင်ရဲ့ကြီးသောအကြံစီတော်ရဲ့အပိုင်းတစ်ပိုင်းဖြစ်ခဲ့ပါတယ်။လူငယ်မောင်မယ်တို့ဘောလုံးကစားတာတွေလက်ဝဲထိုးတဲ့အလုတ်တွေဟာခွန်အားစိုက်ထုတ်ပြီးပြုလုပ်ကြပေမဲ့ဂုံတရေမရှိတဲ့အလုတ်လို့မယူဆကြဘူး။လူငယ်မောင်မေတို့တံပိုးရှိပြီးကာယညာနာတိုးတက်မှုကိုဖြစ်စေတဲ့ကစားနည်းတွေကိုကစားကြရမယ်။ကာယတကူတွေကိုပညာပေးခြင်းမရှိလူတွေအတွက်အသုံးမဝင်ပညာပေးခြင်းလည်းမရှိပညာယူခြင်းလည်းမရှိကောင်းချီးမင်္ဂလာမဖြစ်စေနိုင်တဲ့ကစားခြင်းအမျိုးမျိုးကိုရှောင်ရမှာဖြစ်တယ်။လောင်းကစားမှုအမျိုးမျိုးကိုလည်းရှောင်ကြည့်ရမယ်။လူငယ်တွေဟာမိမိတို့အဖို့နဲ့တခြားသူတွေအဖို့တံပိုးမရှိတဲ့ကစားခြင်းတွေမှာအထူးကျွမ်းကျင်လာတဲ့အခါစာတန်ဟာတိတ်သဘောကျစရာဖြစ်လာတယ်။ဖျားသခင်ကလူငယ်တို့ကိုပေးတဲ့အစွမ်းတတ္တိကိုလူငယ်တို့ကမကောင်းတဲ့နေရာတွေမှာအသုံးချကြတာဖြစ်တယ်။စာတန်ကတော့လူငယ်တို့ဖျားသခင်ကိုမထီမဲ့မြင်ပြုလုပ်ဖို့လမ်းညွန်ပေးတဲ့နေရာမှာစူးစမ်းနေပါတယ်။စာတန်မာနဟာလူငယ်တို့ရဲ့စိတ်ကိုလုံးဝချုပ်ကင်ဖို့ရှာဖွေခဲ့ပြီးလူငယ်တို့ရဲ့စိတ်မှာဖျားသခင်အကြောင်းကိုတွေးတောဖို့နေရာမရှိတော့အောင်ပြုလုပ်နေပါတယ်။အကျိုးမရှိတဲ့ကစားနည်းအချိန်ကုန်တဲ့ကစားနည်းတွေကိုလူငယ်တို့ရှောင်ရှားကြရမယ်။လူငယ်တို့ဖန်ဆင်းရှင်အကြောင်းသိရှိဖို့အတွက်စာတန်အလိုမရှိပါဘူး။လူငယ်တို့ရဲ့အချိန်တိုင်းမှာအကျိုးမရှိတဲ့လောင်းကစားနဲ့ကခုမြူးတူးတာတွေကိုသွေးပေးနိုင်မယ်ဆိုရင်သူတို့ရဲ့အာယုံတွေဟာရှုပ်ထွေးလာပြီးဖျားသခင်နဲ့ကောင်းကင်နိုင်ငံတော်ကိုမေ့လျော့သွားပါလိမ့်မယ်။ဒီလိုဖြစ်အောင်စာရန်ဖန်တီးတယ်။မကောင်းမှုကိုတားဆီးတဲ့အခါမှာစိတ်အချရဆုံးအရာဟာအကျိုးရှိတဲ့အလုပ်ကိုလုပ်ကင်ခြင်းပဲဖြစ်ပါတယ်။ပြင်းရည်ချင်းဟာမကောင်းမှုရဲ့အစလို့ပြောနိုင်တယ်။ဆိုးသွမ်းတာတွေ၊ရာဇဝတ်မှု၊ကျူးလွန်တာတွေ၊ဆင်းရဲခြင်းတွေအနောက်ကလိုက်လာတတ်တယ်။အစဉ်အမြဲပဲအလုပ်လုပ်နေကြတဲ့လူငယ်မောင်မေတွေဟာမိမိတို့ရဲ့နေစဉ်ဝတ္တရားတွေကိုဝမ်းမြောက်ရွှင်လန်းစွာနဲ့ဆောင်ရွက်နေတဲ့အတုံးဝင်တဲ့လူတွေဖြစ်တယ်။အဲ့ဒီလိုလူမျိုးတွေဟာသူတို့ရဲ့လုပ်ငန်းဝတ္တရားတွေကိုတစ္ဆာရှိရှိဆောင်ရွက်တဲ့အခါမှာသူတို့ရဲ့အသက်တာဘဝခီးကိုရောသူတစ်ပါးရဲ့အသက်တာဘဝခီးကိုရောကောင်းချီးမင်္ဂလာဖြစ်စေပါတယ်။လုံးလရှိရှိအလုတ်လုတ်ကင်ခြင်းဟာအကျိုးပျက်စီးခြင်းမှကင်းလွတ်ပြီးအလုတ်မလုတ်တဲ့သူတွေအဖို့တော့အကျိုးပျက်စီးခြင်းဖြစ်ပါလိမ့်မယ်။ရေမစီးတဲ့အိုင်ဟာများမကြခင်အနံ့ဆိုးထွက်လာခဲ့တတ်ပါတယ်။ဒါဟာပြင်းရည်ချင်းရဲ့လက္ခဏာဖြစ်တယ်။ရေစီးတဲ့ချောင်းကတော့မြေပေါ်ကိုကြောက်မာစွာနဲ့ပျော်ရွှင်ခြင်းကိုပြန်စေပါတယ်။ဒါကတော့အလုတ်ကြိုးစားလုတ်ကင်ခြင်းရဲ့အမှတ်လက္ခဏာဖြစ်တယ်။ဒါကြောင့်လူငယ်မောင်မယ်တို့ပညာသင်ချိန်မှာပညာကိုရအောင်ယူပြီးအလုတ်လုတ်တဲ့အရွယ်ရောက်ရင်အလုတ်ကိုပြင်းရည်ချင်းမရှိဘဲကြိုးစားလုတ်ဆောင်ကြရပါမယ်။ဒါမှအလုတ်လုတ်ခြင်းဖြင့်ကောင်းချစ်တည်ရှိလာမှာဖြစ်တဲ့ဆိုတဲ့အကြောင်းလူငယ်မောင်မယ်တို့ဘ ഹു တုတရရှိစေဖို့ပြိုးရွယ်မောင်မယ်တိကောင်းဖွင့်အစီအစဉ်မှပြောပြလိုက်ပါတယ်လူငယ်မောင်မယ်များရှင်လန်းချမ်းမြေ့ကြပါစေကွယ် တော်ရှင်များရှင်ကျမတို့ရဲ့ဓာတ်တော်စတင်ဆိုင်တင်နန်းဌာနမှာအောက်ပါတင်နန်းများကိုပို့ချပေးလို့ရှိပါတယ်ရှင်တင်နန်းများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းတင်နှင့်တင့်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်ဗျာဒိတ်တော်အတန်စာပေးစာယူဌာနသို့ဆက်သွယ်လိုပါကဗျာဒိတ်တော်အတန်စာပေးစာယူဌာနစာရိုက်တက်တအမ681ဘဟုစာရိုက်ကြီးရန်ကုန်မြို့သူစာရေးဆက်သွယ်နိုင်ပါတယ်ရှင်
တော်တရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656296336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တွတ်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2539 3926 459နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။